ဒီခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာတပ်မတော်နဲ့ဒီခိုင်လူမျိုးစုလက်နက်ကိုင်အဖွဲ့အင်းအင်းတို့ကြားမှာတိုက်ပွဲတွေဆက်ဖြစ်နေပြီးတော့ဒေသရဲရွာသားတွေဖမ်းဆီးခဲ့ရတာမတရားအကျင့်ဆက်သွယ်မှုဥပဒေပုံမှန်နဲ့တရားစွဲဆိုခိုင်နေရတာတွေရှိနေပါတယ်။ဒီအခြေအနေတွေကိုဆက်သွယ်နေနေထားတဲ့ထိုင်းချီဆိုင်ဖြူရီမှာပါတင်တော့နိုင်ကွင်းကသတင်းပေးပို့ထားပါတယ်ရှင
်။ဟုတ်ကဲ့ပါဒီကနေ့အင်္ဂါနေ့မနက်ကဗုဒ္ဓကမြို့နယ်ဘက်မှာနှစ်ဖက်ပေါ်ကြားတိုက်ပွဲဖြစ်ပွားနေတယ်လို့ဗုဒ္ဓကမြို့နယ်မဲဆန္ဒနယ်ကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးမောင်ကျော်စံကပြည်ဝေးကိုပြောပါတယ
်ဒီမနက်ကလာတဲ့တရင်တွေဆိုတော့ဆက်မှာတိုက်ပွဲဖြစ်တယ်လို့ပြောနေကြတယ်မနက်ရှိလာလောက်မှကြီးသဘောရွာရှိတဲ့မှာတိုက်ပွဲတွေကြားလို့ပြောတယ်ရှိတဲ့မှာဗနက်တန်တွေကြားမရလို့အင်းများကြော်တော့ဒီနေ့ပြောတယ်မနက်ရှိလာတယ်
ဇန်နဝါရီလ23ရက်နေ့ကဗုဒ္ဓကမြို့နယ်ရေလေချောင်းကျေးရွာမှာတခိုက်တမတော်နဲ့မြမတမတော်တို့တိုက်ပွဲဖြစ်ပွားပြီးဆက်ရပြင်ကျေးရွာအုပ်ချုပ်ရေးမှူးပါဝင်လူ15ဦးကိုအမှတ်နယ်ရောက်သောတာကလည်းဖမ်းဆီးသွားခဲ့ပါတယ်။14ရက်နေ့ညနေပိုင်းမှာ73ဦးကိုပြန်လွှတ်ပေးခဲ့ပြီးမဲ့လည်းကျေးရွာအုပ်ချုပ်ရေးမှူးနဲ့တခြားလူဦးကိုတော့မတရားတင်ဆက်သွယ်ရေးပုံမှန်နဲ့တရားစွဲဆိုထားတယ်လို့ဥမောင်ကျော်ဆောင်ကဆက်ပြောပါတယ
်။ဆန္ဒနဲ့ချင်းမှာမင်းရစီလီယန်ပါပဲညနေအနာဂီမှာစစ်တပ်ကပြန်လို့အနောက်မြောက်ကိုသူတို့အမှုကိစ္စတွေစစ်ကောင်တွေမတရားတဲ့ဥပဒေပုံမှန်ထုတ်ပြန်တာကလည်းဥမောင်ကမောက်ကျော်ဝင်အဲ့ဒီမြောက်ကိုမတရားတဲ့ဥပဒေပုံမှန်စစ်ကောင်တွေရေးရတယ်
ဖမ်းဆီးထားတဲ့လူတွေကိုရခိုင်တပ်မတော်နဲ့ဆက်သွယ်မှုရှိမရှိစိတ်ခါပေးဖို့တာရှိမရှိစစ်ဆေးမေးမြန်းခဲ့တယ်လို့လည်းသူကဆိုပါတယ်။မနေ့ကတနင်္လာနေ့မှာလည်းတပ်မတော်နဲ့အီဖွဲ့တို့ကြားရတိတ်ကမြို့နယ်ကျင်းတရွာနီးမှာတိုက်ပွဲဖြစ်ပွားခဲ့ပါတယ်။ဒီတိုက်ပွဲဖြစ်ပွားပြီးဒေသခံခြံရမနှူးကိုတပ်မတော်ဘက်ကခေါ်ယူသွားပြီးဒီကနေ့ထိလွတ်လာတာမရှိသေးဘူးလို့အဖမ်းခံရသူမိသားစုနဲ့တွားရောက်တွေ့ဆုံခဲ့တဲ့ရတိတ်တောင်ပြည်သူ့လူတော်ကိုယ်စားလှယ်တော်ခင်စောဝေကပြောပါတယ
်။ရှင်းမာကြီးလောက်မှာတိုက်ပွဲဖြစ်တယ်။လည်းနဲ့အဖမ်းနေကြားတဲ့အဲ့သူတို့ကသူရဲ့ခြံမြေကြီးမှာပုံအောင်ကြီးတွေလို့ပြောပါတယ်။အဲ့မှာနိုင်ဝယ်တော့ဖြစ်ပြီးတော့သူတို့တိတ်တော်တယ်သူတိတ်တာကြော်ရင်၁ယောက်ရင်၂ယောက်ပါ။အဲ့မှာ၂ယောက်ကပုံအောင်နေတယ်ခက်လာတဲ့အခါမှာတမတော်ခက်ကလာတာနဲ့သူတို့ကိုမြင်တော့အဲ့ဒါနဲ့သူတို့ကိုခေါ်တော့တဲ့သဘောဖြစ်သွားပါတယ်။ဒီနေ့အချိန်ကြီးပေါ့နော်သူတို့နဲ့အဆက်အသွယ်ခင်ဗျားပြေးဘူးဆိုတဲ့အကြောင်းကိုတော့ဒီမှာတော့ပြန်လာတယ်ခင်ဗျာကြည့်ရောသူတို့မိသားစုတွေနဲ့တော့ရောက်ပြေးဆုံးပြေးလို့သိခဲ့ရပါတယ်ရှင်။သူတို့ပြောတာတော့တမမစင်းနစ်ကလို့ပြောပါတယ်။ပြောသားတွေတော်တော်များများလေးတော်တော်လေးကိုဟိုကြောက်နေနေတဲ့အနေထားကိုလည်းဒီမှာတော့မျက်မြင်ကိုတွေ့ပေါ့နော်
။လက်ရှိခံပြင်းတဲ့တွင်မှာမြမတမတော်ဘက်ကစင်အားတွေတိုးချက်ပို့ဆောင်လာတဲ့အတွက်စိတ်ရှင်ပုံမြင့်လာနေတယ်လို့အေအေကြံကြားရတာဝန်ခံခိုင်တုခကအခုလိုပြောပါတယ
်။အခုဒီဇန်နဝါရီလ4ရက်နေ့ရှိစဉ်နောက်ပိုင်းမှာနော်ဗမာတမတော်ဖက်ကနေပြီးတော့ခိုင်ကြည်တန်းတွေကိုပို့တဲ့ဥစ္စာကတော့တမဖင်းနဲ့တမကိုကိုဒီတတမတွေကလည်းဒီဆုံးနှုတ်အားတွေပေါ့နော်။ဒီနေ့ဒီဆိုလို့ရှိရင်တော့ဟိုခင်အားက4000ကျော်သူတို့ဖားပြီးတော့ပို့ထားတယ်ကြာနော်။ဒီခိုင်ရှင်းနေတာကိုအဒီရဲ့ပိုင်းမှာတော့ခိုင်တမတော်နဲ့နော်ဒီရေရင်တိတ်ကွေးတွေကတော့ဒါတနည်းတည်းနေပို့ပြီးတော့ဒါပြင်းထန်လာနေကြ။တိတ်ကွေးအရင်တက်ကလည်းပို့ပြီးတော့များလာနေတယ်။ပို့ပြီးတော့သိချင်ရင်လာတာပေါ့
။ဇန်နဝါရီ17ရက်နေ့ကနေ14ရက်နေ့ထိ4ရက်တာကာလအတွင်းအေအေဖွဲ့နဲ့တမတော်တို့ကြားဗုဒ္ဓတော်မြို့နယ်တောက်တော်မြို့နယ်နဲ့ရသိတောင်မြို့နယ်ဘက်မှာတိုက်ပွဲဖြစ်ပွားနေခဲ့တယ်လို့တနင်္လာနေ့ညမှာအေအေဘက်ကနေသတင်းထုတ်ပြန်ထားပါတယ်။ဒီတိုက်ပွဲတွင်မြမတော်မတော်ဘက်ကထိခိုက်ကြဆုံးမှုတွေများနေတယ်လို့အေအေဘက်ကထုတ်ပြန်ထားပြီးမဲ့တင်းချားတည်မပြုနိုင်သေးပါဘူး။အေအေဘက်ကပြောတဲ့ထိခိုက်ကြဆုံးမှုနဲ့တခြားတိုက်ပွဲတွေရဲ့အခြေအနေဒေသခံတွေကိုဖမ်းခေါ်သွားတယ်ဆိုတဲ့တွင်လည်းပတ်သက်ပြီးအတီးပြုဖို့နဲ့နောက်ထပ်ချက်လက်တွေတည်ရဖို့တမတော်တရင်မှပြန်ကြားရေးဖွဲ့သွေးဘက်တွင်မှုကို VOA ကအချိန်ချင်းဆက်သွယ်ခဲ့ပြီးမဲ့ဆက်သွယ်လို့မရခဲ့ပါဘူး။